ဥပဒေကိုလက်တလုံးချအသုံးချပြီးရုရှားနဲ့ဆက်လက်ကုံသွယ်နေတဲ့တိုင်းပြည်တွေကိုပြင်မှတ်ထားအေးအေးမဲ့ပိတ်ဆို့အေးအေးမှုပြဋ္ဌာန်းချက်အသစ်တရက်ကိုယောပသမဂ EU ကဗိုလ်ထုနေကချမှတ်လိုက်ပါတယ်။ဒီရင်ကလည်းရုရှားပေါ်ပိတ်ဆို့အေးအေးယူခဲ့တာ၁၀ချိန်ချမှတ်ခဲ့ပြီဖြစ်ပါတယ်။ EU နဲ့ရောရုရှားနဲ့ပါဗိုလ်နေမြဲချနေမြဲအယောင်းဝယ်လုပ်နေကြတဲ့တိုင်းပြည်တွေကကုမ္ပဏီတွေပေါ်ဒီပြဋ္ဌာန်းချက်ကတည်ရောက်မှုရှိမှာပါ။စစ်နဲ့ဆက်ဆက်ကုန်ကြမ်းတဲ့ပစ္စည်းတွေကိုရုရှားကမရောက်ဖို့ရည်ရွယ်တာဖြစ်ပါတယ်။ပိတ်ဆို့အရေးယူထားတဲ့ပစ္စည်းတွေရှောင်ခွင်းပြီးရုရှားကိုမရောက်အောင်ဒီပြဋ္ဌာန်းချက်ကကာကွယ်ပေးပါလိမ့်မယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောပါတယ်။အီရန်ကိုအရေးယူထားပေမဲ့တခြားတိုက်ပြည်တွေကိုပြစ်မှတ်ထားပြီးရုရှားရဲ့ကုန်သွယ်ရေးကိုပိတ်ဆို့ဖို့ကြိုးစားတာကတော့ဥရောပသမ္မတအနေနဲ့ဒါကပထမဦးဆုံးချိန်ဖြစ်ပါတယ်။ယူကရိန်းကလေးတွေကိုရုရှားပို့ခဲ့တဲ့လူ80တယောက်နဲ့ဌာနအဖွဲ့အစည်း33ဦးကိုလည်းဒီပြဋ္ဌာန်းချက်ကပိတ်ဆို့အရေးယူလိုက်ပါတယ်။ဒါပြင်ရေနံနဲ့ရေနံထွက်ပစ္စည်းလိုအရေးယူထားတဲ့ပစ္စည်းတွေရုရှားနဲ့ကုန်သွယ်တဲ့အခါတင်မောချင်းလွှဲပြောင်းရမှာပါခဲ့တဲ့တင်မောတွေကိုလည်းဥရောပစိတ်ကမ်းတွေမှာကပ်ခွင့်ပိတ်ဖို့အရေးယူလိုက်ပါတယ်။ဥရောပသမ္မတတွေအလုံးလုံးခွင့်လိုင်စင်ရထားပြီးရုရှားမီဒီယာအဖွဲ့၅ဖွဲ့ရဲ့လိုင်စင်တွေကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ်ခင်ဗျာ။